Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဇွန်လ9ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်။လိုင်းဒိုမီတာ3252တို့အပြင်လိုင်းလွတ်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။မင်္ဂလာပါရှင်ကျမဆုမြတ်မောင်မယူကရိန်းကိုဂျာမနီကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။သူ့ဘော်အယုံကြည်ရှိမှရှိမဲခွဲဆုံးဖြတ်မှုမှာအနိုင်ရခဲ့ပြီးတဲ့နောက်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကက်ဘိနက်ဝန်ကြီးအဖွဲ့နဲ့အစည်းအဝေးလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာအင်တာနက်သုံးဆမှုကိုကန့်တတ်တာဖျက်တောက်တာအွန်လိုင်းဆန်ဆာလုပ်တာထောက်လန်းတာတွေလုပ်နေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဦးတမောင်သားနဲ့အတူကြီးညာပေးပါမယ်ရှင်။ကောင်းပါပြီ။ကင်းမရွာမီးရှို့ခံရမှုအခြေအနေဟာတစ်နှစ်နီးပါးကြာမြင့်လာပြီမဲ့အခုချိန်ထိဒေသခံတွေကိုယ့်ရဲ့ရွာတွေကိုမပြောင်းနိုင်သေးတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော့
မိလာမြောက်ဘောကဘာမှမလုပ်နိုင်ဘူး။အိုင်ဒီမြေကြီးညာအဲ့လိုအချိန်ကြီးပြန်ဖို့ဒီတိရပြည်နေလည်းမနေနိုင်ဘူးပေါ့
။ဒါကတော့ဒေတာကန်တူက VOE ကိုပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့မိုင်းလာအဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ဒေသတည်ထောင်ခွင့်တောင်းဆိုခဲ့တာကိုလည်းကြားဖို့ရှိပါတယ်။အဖက်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတူတွေတခါအမေရိကန်နိုင်ငံရေးကြောင်းတီကောင်းစရာ ISP မြင်ကွင်းကျယ်မှတ်စုနဲ့ကဘာတလွားခီးတွားစတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုဂျာမနီနိုင်ငံကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတပ်တွေကိုမောင်းထုတ်ဖို့လိုအပ်နေတဲ့ရေလက်နက်တွေပို့ဆောင်ပေးနေမှာဖြစ်တယ်လို့လစ်သဝေးနီးယားနိုင်ငံ Vilnius မြို့မှာဂျာမနီဝန်ကြီးချုပ် Olaf Scholz ကဒီနေ့ပြောကြားခဲ့တာပါယူကရိန်းကိုဂျာမနီကလက်နက်ကြီးတွေပေးဖို့တွန်းဆုတ်နေတဲ့ဆွဲဝေဖန်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ် Scholz ကအခုလိုပြောခဲ့တာပါယူကရိန်းထွက်ခြုံတွေကိုတကဘာလုံးကိုတင်ပို့နိုင်အောင်ရုရှားပိတ်ဆို့ထားတဲ့ရေလမ်းကြောင်းကိုဖယ်ရှားနိုင်ရဲ့အတွက်နေတိုးမဟာမိတ်တွေနဲ့ကုလသမဂ္ဂတို့စူးစမ်းအဖြေချနေတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံကအစင်းမြင့်ဆက်လက်နက်တွေပေးမယ်ဆိုတဲ့အတည်ပြုချက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စီကနေရခဲ့တယ်လို့ယူကရိန်းထွက်ဂျုံပြောင်းတွေတင်ပို့လို့မရအောင်ရုရှားကစိတ်ကန်းတွေပိတ်ဆို့ထားတာကိုဖယ်ရှားနိုင်မဲ့နီလန်တွေဗြိတိန်ဝန်ကြီးချုပ်နဲ့ဆွေးနွေးနေတယ်လို့ယူကရိန်းသမ္မတကလည်းတင်းတင်းလာနေတုန်းကပြောကြားခဲ့ပါတယ်ကီလိုမီတာ80กว่าဝေးအထိပြင့်မှတ်ကိုပြင့်နိုင်တဲ့ရော့ကက်ဒုံးတွေအပါအဝင်အစင်းမြင့်ဒုံးစနစ်တွေကိုယူကရိန်းကိုပို့ပေးမယ်လို့ဗြိတိန်နိုင်ငံကတင်းတင်းလာနေတုန်းကကြေညာခဲ့ပါတယ်တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းစီဗီယန်ဒွန်ဒေါက်စ်မြို့လမ်းတွေပေါ်မှာယူကရိန်းတပ်တွေနဲ့ရုရှားတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။အရှေ့တောင်ပိုင်းကဇပိုရင်ဇီယာမြို့ကိုလည်းရုရှားတပ်တွေသိမ်းပိုက်ဖို့ကြိုးစားနေတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။စီဗီယန်ဒွန်ဒေါက်စ်မြို့ကိုအနိုင်ရဖို့အခြေအနေရှိတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။ယူကရိန်းဘက်ကရောရုရှားဘက်ကပါတစ်ဖက်နဲ့တစ်ဖက်အကြအဆုံးများတယ်လို့ပြောနေကြပါတယ်ရှင
်။ကမ္ဘောဒီးယား၊မလေးရှားနဲ့ထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတို့ကလည်းအမေရိကန်ကတင်သွင်းတဲ့ဆိုလာပြားတွေကို24လတာအခေါ်မကောက်ခံမှုသမ္မတဘိုင်ဒန်အစိုးရကတရင်းလာနေကကြေညာလိုက်ပါတယ်။ဆိုလာပြားနဲ့တခြားဆက်နွယ်ပစ္စည်းတွေကိုအမေရိကန်နိုင်ငံတွင်းမှာမြန်မြန်ဆန်ဆန်ထုတ်လုပ်နိုင်ဖို့အတွက်ကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေကိုသမ္မတဘိုင်ဒန်ကအသုံးပြုလိုက်တာဖြစ်တယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူကရင်ဂျင်းပယ်ရီကပြောပါတယ်။ကမ္ဘောဒီးယား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့မှာထုတ်လုပ်တဲ့ဆိုလာပြားတွေဟာတရုတ်လုံပစ္စည်းတွေကိုအသုံးပြုတယ်လို့ကယ်လီဖိုးနီးယားအခြေစိုက်ကုမ္ပဏီငယ်တစ်ခုကတိုင်ကြားခဲ့တဲ့အတွက်ကြောင့်မတ်လအကုန်ကစပြီးကုန်သွယ်ဝန်ကြီးဌာနကစုံစမ်းစစ်ဆေးခဲ့ပါတယ်။အဒီဆိုလာပြားနဲ့တခြားပစ္စည်းတွေဟာတရုတ်ပစ္စည်းတွေအပေါ်မှာကောက်ခံတဲ့အခွန်နှုန်းထားနဲ့အကျုံးဝင်မှုရှိမရှိအငြင်းပွားစရာဖြစ်လာခဲ့ပြီး250ခန်းနှုန်းအထိနောက်ပြန်အခွန်ကောက်ခံမှာကိုလည်းစိုးရိမ်ခဲ့ကြပါတယ်။အစိုးရကအခုလိုအခွန်ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်ဆိုလာပြားလုပ်ငန်းတွေပဲဟာအမေရိကန်နိုင်ငံတွင်းမှာပဲထုတ်လုပ်နိုင်အောင်ပြင်ဆင်နိုင်ကြတော့မှာပါ။
ပြည်ထောင်နိုင်ငံမှာအာဏာရ Conservative Party လွှတ်တော်အမတ်တွေကြားမှာအယုံကြည်ရှိမှရှိမဲခွဲဆုံးဖြတ်မှုမှာအနိုင်ရခဲ့ပြီးတဲ့နောက် when you do Boris Johnson, Digadero, Cabinet, when you point at Seaway Lobare, Tinilaniruga, make him mood Rima, Taukame, near the set of me, Gangwame, Dia Liza Shimene, a young G. Shida Baga, Nayaga, Pidanama, Cabinet Puego, Jesu Jishija, when you do Johnson up, Jajagabare.
Good morning, Cabinet. Thank you all very much. Very good to see you all. And I think, thank you, by the way, everybody, for all your good work yesterday, because.
Nirunga make when Mudrin to beg a Yaji Bigger for Governor Puego Jesu Dinja, Jaja Kabina, Tusuya Nine, Shisa Lucia Shiari, Salo Dualo Yavilo, Winjijo Gabiobare, Freddie Dure, Swinway Station, Lurekis Harigo, Swinney Biro, Nanga Shisa Dwana and Lodama Chedelo, Winjijo Johnson up Jajabare, Tananga Loma, Dinja de Govis, Sikan Thamba Chadri, Topia and Tajanunga, Winjijo Nima, Suya Dawin Shidri, Tausada, Badi Bury, located at Poma. ตุบาร์ดีริงาหลุดออกมาด้วยป่าอวนหลุดออกมาด้วยดอดาทักแค่จะบาร์เลยวินจิโจอปอยงจีชีเดลูกันจะเวดีปาร์ดีหลุดออกมาซูกาทักคันเมปีเกจาบิเมกังกว่าเดอมากาเลตียงหาเซลล์ชีเดจ้วยตุบาร์ดีดูมากูตุบอมาทักคันเนตุริมยานีเดสระพยาดานีเดลูลีลาดูริกาจงตันีบาร์เลยวินจิโจจังชงาโรตุบอทักคันเนสระเจ็บจัดตาพยาดาไลดาพีเดลูเมนายาปีเดนามาเจ้าจ้าเกบาร์เลย
คอนเซอร์เวทีฟปาร์ตี้เวนซังอายาไกนงเทมเนกาวินจิโจอปอยงจีชิมชิเมคเวซงพยาปีบูตัสซายาหลุดออกคอมมิตี้โกซายีตาตองซูเกจาเรอะตั่วตะเนลานีรงกาเมคเวเกราผิดปาเรชินอเมริกาနိုင်ငံကအရှေ့ဖြစ်ဒီအပတ်တွင်လက်ခံကျင်းပတဲ့အမေရိကတိုင်းနိုင်ငံများထိပ်သီးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့မက္ဆီကိုတပ်လားအန်ဒရီမာနျူလိုပက်စ်အိုဘရာဒိုကပြောလိုက်ပါတယ်ဒါပေမဲ့သူတဲ့သူဆွေးရကိုစားနိုင်ငံကြီးဝန် တယ်လို့တပ်ပြော့ဥပဒေထုတ်ကတင်းလာနေကပြောကြလိုက်တာပါကျူဘာဗနီဇွဲလာနဲ့နီကရာကွာနိုင်ငံတို့ဟာဒီမိုကရေစီနိုင်ငံတွေမဟုတ်တဲ့အတွက်အမေရိကန်ကမဖိတ်ကြားခဲ့ပါဘူးအဒီလိုခြံထားတာဟာအမှားဖြစ်တယ်လို့ချီလီတပ်ပြော့ဂဲဘရီယယ်ဘိုရစ်ကကနေဒါနိုင်ငံအိုတာဝါမြို့ကိုရောက်ရှိနေစဉ်အတွင်းတင်းလာနေကပြောကြားလိုက်ပါတယ်ထိပ်သီးညီလာခံမှာလည်းဒီလိုပဲသူကပြောမယ်လို့ဆိုပါတယ်ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူလိုနဲ့အစည်းအဝေးအပြီးမှာအခုလိုပြောခဲ့တာဖြစ်ပါတယ်။မက္ကဆီကိုသမ္မတဆုံးဖြတ်ချက်ကိုနားလည်ပါတယ်လို့သမ္မတဘိုင်ဒန်အဆိုအရကပြောပါတယ်။သမ္မတဘိုင်ဒန်ကကြာသပတေးနေ့မှာညီလာခံတက်ရောက်မယ်လို့မျှော်လင့်ထားကြပါတယ်။ဗနီဇွဲလားသမ္မတကိုမဖိတ်ကြားပေမဲ့ဂွန်ဂိုက်ဒိုဂျာပြတ်အဆိုအရရဲ့ကိုယ်စားလှယ်တဦးကတော့ထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာ9လမ်းမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်ဂျွန်လာ9ရက်အင်္ဂါနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအင်တာနက်သုံးစွဲမှုကိုကန့်သတ်တာဖျက်တောက်တာအွန်လိုင်းဆန်ဆာလုပ်တာထောက်လိုင်းရေးလုပ်တာတွေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်၊သတင်းချက်လက်ရယူခွင့်နဲ့လူတဦးချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်တကျညှင်းပယ်ခံရတာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တိတ်တိတ်မနေသင့်ဘူးလို့အထူးကိုယ်စားလှယ်တွေကဒီကနေ့ဂျွန်လ9ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်ရဲ့အဆက်မပြတ်တိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာမှာပုန်းခိုဖို့လူနေသူတွေအခြေအနေဆိုးနေတဲ့စီးပွားရေးနဲ့လူသားချင်းစာနာစရာပြဿနာတွေကြားကရုံးထွက်နိုင်အောင်ကြိုးစားနေသူတွေအပါအဝင်မြန်မာပြည်သူအများအများအတွက်အွန်လိုင်းပေါ်ကအချက်အလက်တွေရရှိနိုင်ဖို့ဟာတည်ရည်ရှင်ရေးတမျှအရေးကြီးနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပါဝင်တဲ့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောကြားပါတယ်။စစ်ကောင်စီတွေဟာ Digital နည်းနဲ့ပါအာဏာရှင်ဖြစ်အောင်ကြိုးစားနေတယ်လို့သူတို့ကဆွဆွဲပါတယ်။စစ်တပ်ဟာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဖုံးကွယ်ဖို့အတွက်အင်တာနက်ကန့်သတ်ချက်တွေကိုလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလတနေ့တုန်းကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်သတ်ခဲ့ပါတယ်။မြန်မာပြည်သူအများသုံးနဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့် VPN ကွန်ရက်တွေကိုတဆင့်ခံတုံးနေကြရပါတယ်။စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်ချင်းပြည်နယ်တို့ဘက်မှလည်းနေရာတော်တော်များများမှာအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးမကြာခင်မှာပဲ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့တယ်လို့ cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့အတွက်ပြင်ဆင်နေပါတယ်ရှင်
။နောက်ကိုရီးယားကမကြာခင်ယူကရိန်းလက်နက်တရက်ကိုစမ်းသပ်တော့မဲ့လက္ခဏာပြနေတဲ့အချိန်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ကတိုက်လေယာဉ်24ချောင်းအင်အားတရက်ကိုပြသလိုက်ကြပါတယ်။နောက်ကိုရီးယားကတမင်တကာ Salara Manamia Guru, Tong Jame Jango, Sonu Guyoshi, American Julia Nangayi Wendy, Miss Wendy Shamanga Piovare.
United States harbors no hostile intent towards the DPRK. We continue to urge Pyongyang.
Yokoria, Paul, American, Yan Lose, Michi Babu, but even if you are Dominica San, Ira Guyapi, Tatamayan Lanjabu, Yuchabu, Chamado, Sele, Taito, Novare. Korea Joseph Lowa also nuclear land at Kinsing Yimanchego, American and Taugoria Nanganuga sell at Tachi Tabarello, Miss Shamanga Piozoraba. The young Yabia Diama Taugoria tightly in such a Senate, American tightly in Lazen of Pagajabare, Korea nuclear land at Santa Yin Laknari Gule, Twiniabare. The Korea Yashin Yang Pai Banjari, New Niga, Nia Santa Mu, Nia Gotwara, Nanjang the Jungle, Pian Polite and Lakna Triarello. A DB Saiya Anumu Agency yet, New Jai Mu Joe, Rafael Mariano Grossiga, Tanina Mapio Vare.
But Naya Jayani, the three Langanagamaro, Chigalua Chadri, who chasing him would wear Lame Chalaza, Dola Nabin and Lu Adelo, which is Yoga Pioja Libare, a Sozon Sibai Pitanani in Sanya, the three Langanagama, Langanjangwe, a low law material at Dwe, Dessi, Siwa, Dabi Oza Sare, a Chigalua Chadri, who wear you name. ဖြစ်နေတာကြောင့်နိုင်ငံအနှံဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်အတွက်လောင်စာဝယ်ယူတင်သွင်းနိုင်ဖို့အတွက်ဒေါ်လာ300သမ အခုနှစ်ထဲနိုင်ငံရဲ့စီးပွားရေး300သမ၅ရာခိုင်နှုန်းကျောက်သွားမယ်လို့ဗဟိုဘဏ်ကခန့်မှန်းထားပေမယ့်ပြုပြင်ပြောင်းလဲမှုတွေနိုင်ငံတကာထောက်ပံ့မှုတွေကြောင့်စီးပွားရေးပြန်လဲတိုးတက်လာမယ်လို့ယုံကြည်ထားတယ်လို့လည်းဝန်ကြီးချုပ်ဝက်ကမစင်ကာကပြောပါတယ်။တရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကအကူအညီတွေအပြင်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့
United
States harbors no hostile intent towards the DPRK. We continue to urge
ကတော့တည်င်းတွေကိုမက်ဆုမြတ်မွန်နဲ့ဥတီမောင်တန်းတို့ကပြောပြသွားတာပါအင်္ဂါညချန်ဗီအိုအေမြန်မာဝိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်စောစောကစပိုင်းဆိုင်ရာချွေးမှုရှိခဲ့တဲ့တည်းလဲတောင်းပန်ပါတယ်အခုတော့ကျမတို့တည်င်းပေးဖို့ချက်တွေကိုတင်ပြပါပါမကြာခင်မှာတော့ဒီကိမယွာမိရှုခံရမှုအခြေအနေတနည်းပြင်း တနည်းပြဒါနဲ့အတူအာရှနိုင်ငံတချို့မြန်မာလုပ်သားတွေခေါ်ယူဖို့ကမ်းလှမ်းတဲ့တတိယပေးပို့ချက်ကိုနားဆင်ရမှာပါအခုတော့မိုင်းလာအဖွဲ့ကကိုပိုင်အုတ်ချုပ်ခွင့်ဒေတာတီထောင်ခွင့်တောင်းဆိုခဲ့တာကိုကြီးကြပ်ရအောင်ပါရှင်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့
ဒီမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NNDAA မိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကဗီအိုအေမြ ဗိုလ်ချုပ်မှုကြီးမေအောင်လိုင်က NDAA မိုင်းလာကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်မိုင်းလာဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်27ရာစုပင်လုံညီလာခံမှာလဲကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တွေ့ဆုံချိန်မှာ UWSA ဝတီသွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝအမျိုးသားပြည်နယ်တည်ထောင်မှုတောင်းဆိုထားပါတယ်စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူဝါဒလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းမှုဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူတန်းစားအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမည်အခုလိုပြောပါတယ်
2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြည်ထောင်ချက်ရသွားနေတဲ့ကိစ္စတွေကဘလို့မှလူမှုရဲ့ဆန္ဒနဲ့တသက်တည်းကြမှာမဟုတ်ပါဘူး။အဲ့ဒီချင်းချင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူမှုမူတန်းစားတော်လုံးပါဝင်နိုင်တဲ့ပြည်ပန်တဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ဖို့မှဖြစ်မှာပါ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ဘဲနဲ့ရေကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်တဲ့မယောင်ရစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကျွန်တော်ဖြေရှင်းလို့မရပါဘူး။
ရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတန်းကလည်းသူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။အမှန်ကရှမ်းပြည်နယ်ရဲ့ပြည်နယ်ရှမ်းပြည်နယ်မှာရှိတဲ့လူမျိုးပေါင်းတွေပါတီပေါင်းစုံတော်လိုင်းတဲ့နဲ့ကံတက်ပြီးရောက်ကြပါတယ်။အဲဒါမြန်မာပြည်ကျင်းပကြီးရောသူကဒါတူဆုံးပြတာကအကောင်းဆုံးလို့ဖြစ်နေတယ်။သူဖြစ်နေတဲ့ရောနိုင်ငံတကာနဲ့ပြည်မှာဖြစ်နေတဲ့ပြည်ထောင်စုတွေချင်းကိုအကောင်းလုံးဟာအေးစစ်စစ်ကိုဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုအကြောင်းမှပြန်ပြီးတော့မြန်မာပြည်အကြအာရီရုပ်ကောက်တဲ့အကြအောက်လူလူပြည်နိုင်မှုစိန်နဲ့ပြောကောင်းပါတယ်အဲအဲ့လိုမျိုးတဲ့ပြတ်နိုင်လို့ဒီလက်ဘူးတက်ပြီးတော့ဖြူရှင်းမယ်ဆိုရင်တော့ဒါပြောမှအဖြေကောင်းရလာမယ်လို့ဒီလိုပဲပြောချင်ပါတယ်
UWSA ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပေးအယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS မွန်ပြည်သစ်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ညီညာရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ
လက်စုံပြောပြသွားတာပါအခုတော့ဒီကင်းမရွာမြရှုခံရမှုတနည်းပြအခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့ကင်းမကျေးရွာရဲ့ဒေသခံတွေဟာတနှစ်နီးပါးကြာမြင့်တဲ့အထိတောတောင်တွေထဲမှာပဲနေထိုင်နေကြရပါတယ်ပုံမှန်ဘဝတွေကိုပြန်လည်မတီဆောက်နိုင်တော့တဲ့အပြင်တချို့ဆိုရင်နေရက်စွန့်ခွာပြီးတော့အခြားဒေသတွေမှာတွားရောက်ပြီးတော့အလုလုကင်နေကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းချန်ကပြောပြမှာပါရှင
်။အာနာတိန်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ကနေမြေရှင်းလင်းရေးစစ်တွေစတင်လာရမှာမကွေးတိုင်းပေါ့မြို့နယ်ကကင်းမရွာမှာ2021ခုနှစ်ဇွန်လ15ရက်နေ့ကနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ရပါတယ်။ကင်းမကျေးရွာဒေသခံတွေဟာအစောပိုင်းမှာတော့ဆရာနာတိမ်မှုကိုငြင်းငြမ်းစွာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်2021ခုနှစ်မေလထဲမှာတော့ပေါ့မြို့နယ်တောင်ပိုင်းမှာအာနာတိမ်မှုကိုလက်နက်ကင်တော်လှန်မှုတွေစခဲ့ပြီးဇွန်လအစပိုင်းမှာတော့တူမီတနတ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေရှိခဲ့ပါတယ်ဇွန်လ15ရက်နေ့မနက်ပိုင်းမှာပေါ့ရေးပြာကိုင်းမင်ရဲစခန်းကရဲအင်အား20လောက်ဟာကင်းမကျေးရွာအနီးကိုရောက်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဇွန်လ15ရက်ကင်းမရွာမီးရှို့မခံရမီတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုကိုယ်တိုင်ပါဝင်ခဲ့သူတို့ကအခုလိုပြန်ပြောပြပါတယ
်။တိုက်ခွဲလောက်ကဆက်ဖြစ်တာကသူတို့ဝင်တာကနေ့ကနှစ်နာရီကျော်မှဝင်တယ်။ကျွန်တော်တို့ရဲဘော်တွေလည်းဆုတ်ကျွန်တော်တို့လည်းဆုတ်ပေါ့ကျွန်တော်တို့မှကြီးမှမရှိကြတာပြည့်စရာအားလုံးလည်းဆုတ်ဆုတ်ကျွန်တော်တို့တောင်ပေါ်ရောက်တဲ့အချိန်မှာမီးဆရှို့နေပြီ။အဲစစ်တပ်ကစစ်ကား3စီးရောက်လာတယ်။ရှို့တာကတော့ရဲမဟုတ်ဘူးစစ်တပ်ကရှို့တာ
။ကင်းမရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောက်စီဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှို့တာဖြစ်တယ်လို့မီးလောင်ပြီးနောက်ရက်မှာတရားဝင်သတင်းထုတ်ပြန်ပါတယ် ပြည်သူ့ကာကွယ်ရေးအဖွဲ့အစည်းနဲ့ကြေးရွာသားတွေကတော့စစ်ကောင်စီတပ်တွေမီးရှို့တာဖြစ်တယ်လို့အခိုင်အမာပြောပါတယ်။နေအိမ်တွေမီးရှို့ခံရချိန်မှာကြေးရွာတွေကနေအိမ်တွေကနေကျန်းမာရေးမကောင်းလို့မပြေးနိုင်တဲ့တပ်ကြီးရွယ်ကိုနှစ်ဦးလည်းမီးလောင်ပြီးသေဆုံးခဲ့ပါတယ်။ဇွန်လ15ရက်နေ့ကလောင်ခဲ့တဲ့မီးကြောင့်အင်ဂျင်254အိမ်ရှိတဲ့ကြေးရွာထဲမှာနေအိမ်123လုံးမီးလောင်ခဲ့ပါတယ်။မီးလောင်ကျွမ်းပြီးတာတစ်နှစ်လောက်ရှိပြီဖြစ်ပေမဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲပုန်းအောင်းနေရပါတယ်။စေကောင်စီတပ်တွေဟာမကြာခဏဆိုသလိုပေါင်းမြုံနဲ့တောင်ပိုင်းမှာနေနေရှင်းလင်းနေတဲ့အတွက်နေအိမ်တွေကိုမပြန်တော့ပဲတောတောင်တွေထဲမှာနေထိုင်ရတာဖြစ်ပါတယ်။ကိမရွာသားတအူးဖြစ်တဲ့ဦးသိန်းဝင်းအမီလွှဲဟာသားသမီး၃ယောက်ရဲ့ဖခင်ဖြစ်ပြီးတော့သားသမီးတွေကိုပညာတတ်ဖြစ်စေခြင်းနဲ့ဖခင်တအူးပါ။အာနာမသိန်းငင်ကသမီးကိုမျိုးကဂျပန်စကားပြောတင်တန်းကျောင်းမှာထားပြီးဂျပန်ကိုလွတ်ဖို့ယူရခဲ့ပေမဲ့လည်းစေကောင်စီကအာနာသိန်းလိုက်ပြီးတဲ့နောက်တိုင်းပြည်မငြိမ်သက်တာကြောင့်ဂျပန်သွားမဲ့သမီးဖြစ်သူကိုရွာကိုပြန်ခေါ်ခဲ့ပါတယ်။အခုချိန်မှာတော့သမီးဖြစ်သူကဂျပန်ကိုမသွားဖြစ်တော့ပဲအိမ်တော်ကျသွားပြီလို့သားသမီးတွေအတွက်သူ့ကြီးမန်းချက်ပြက်ခဲ့ရပုံကိုပြောပါတယ်
။ကျွန်တော်တို့ညှော်လင့်တဲ့နေရာညှော်လင့်တယ်လို့ဖြစ်မလာတော့ဘူးကြ။ဂျပန်တင်တန်းကျောင်းတကယ်ကျောတင်တန်းကျောင်းမှာတက်နေတာကြ။အဲ့ဒါကိုဂျပန်ကိုကြောက်အောင်မအဲ့ကိုဗစ်ဖြစ်ဆိုပြီးရွာပြန်နေရွာပြန်ပြီးတော့အခုအနာသိအနာသိပြီးတော့ရွာမီးရှူအဲ့ဒါတွေအထက်တက်ဖြစ်လာတော့အဲ့ဒီဟာတွေကအာမကူချက်မလားကိုရောင်မာတယ်လေဒီအဲ့ဒါအိမ်တော်ကြလာတော့က
ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာနာမသိမ်းမီအချိန်အထိမကွေးတိုင်းပေါင်းမြုံနယ်တောင်ပိုင်းမှာရှိတဲ့ကိမရွာဟာလေယာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်တဲ့ရွာလေးတစ်ရွာဖြစ်ပါတယ်ဒီကိမရွာဟာပေါင်းမြုံနယ်16မိုင်အကွာမှာရှိသလိုပခုတ်ကူမြို့နယ်လည်းမိုင်60နီးပါးအလံဝေးပြီးတော့ရွာသားတွေဟာစပါးပဲကျက်သွန်နဲ့ကွန်းရွက်တွေကိုအဓိကစိုက်ပျိုးကြပါတယ်အခုနောက်ပိုင်းမှာတော့နယ်မြေရှင်းလင်းမှုစစ်ဆင်ရေးဝင်တဲ့ကြေးရွာတွေကနေမြို့ပေါ်တွေစီကိုအသွာအလာကန့်သတ်တာတွေဓာတ်မြေဩဇာတည်ယူတာတွေကိုတင်းကျပ်စွာတားမြစ်လာတဲ့အတွက်တောင်သူတွေမှာအခက်တွေ့နေရပါတယ်။စိုက်ပျိုးရေးလုပ်ကင်ရတာခက်ခဲလာတဲ့အခြေအနေကိုဦးသိန်းဝင်းအမီလွဲကအခုလိုပြောပါတယ
်။ဆောင်ကြီးလုပ်နေတာပဲကြာအရင်ကစစ်တဲမြတ်မြတ်မလုပ်နိုင်ဘူးဖြစ်တယ်ဆိုလဲဟိုကားတွေဘာတွေကမြို့တွေမမွားတော့အဲ့ဒါဖြစ်တယ်လဲမလုပ်နိုင်တော့ဘူးကြာ
မီးလောင်နယ်နေကကိမရွာသူတို့ဖြစ်တဲ့မဖြိုးလေးဟာသူအလုလုတဲ့လယ်ကွင်းကနေရွာကိုပြန်လာနေတာပါအဲ့ဒီအချိန်ရွာထဲမှာပြစ်ခတ်နေပြီးကြီးစံတွေကြားကနေဘေးလွတ်ရာကိုပြေးလွှားခဲ့ရပါတယ်ဘေးလွတ်ရာရောက်တဲ့အချိန်မှာသူ့ရွာမီးရှို့ခံရတာကိုဘေးလွတ်ရာကနေကြီးခဲ့ရတဲ့မြင်ကွင်းကိုတစ်နှစ်နီးပါးကြာတဲ့အထိမမေ့သေးတဲ့ကြောင်းအခုလိုပြောပါတယ
်မီးလောင်နေဘောကဘာမှမလုံးနေဘူးအဲဒီမြေကြီးကအဲ့လိုအချိန်ကြီးကြာဖို့ဒီတိရစီမီးလည်းမမင်းနိုင်ဘူးပေါ့
ရွာမီးရှို့ခံရပြီးနောက်ပိုင်းနေထိုင်ဖို့ခက်ခဲလာတာအပြင်စားဝတ်နေရည်မပြေလည်တာတွေရှိတဲ့အတွက်ကြေးရွာမှာနေထိုင်တဲ့လူငယ်တွေဟာနိုင်ငံရဲချားမှသွားရောက်အလုလုကင်တာတွေအပြင်ဆွေမျိုးတွေရှိတဲ့နေရာတွေမှာသွားရောက်အလုလုကင်နေရပါတယ်ကိမကြေးရွာဟာမကြာခဏဆိုသလိုမီးရှို့ခံရပြီးနောက်ပိုင်းအလူရှင်တချို့ရှိခဲ့ပေမဲ့လူတဲ့ပစ္စည်းတွေကိုလည်းစစ်ကောင်စီကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းဒီနှစ်2022ခုနှစ်ဧပြီလထဲမှာစစ်ကောင်စီရဲ့တကြောပြန်နေမြေရှင်းလင်းမှုတွေအတွင်းပေါင်းမြုံနယ်တောင်ပိုင်းကကြေးရွာ20နီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရသလိုအဲ့ဒီထဲမှာကင်းမကြေးရွာရဲ့နေအိမ်22လုံးလည်းမီးထပ်ရှို့ခံခဲ့ရပါတယ်။အဲ့ဒီ22လုံးထဲမှာပြန်ဆောက်ထားတဲ့အိမ်အစ်စ်၄လုံးလည်းပါဝင်ခဲ့ပါတယ
်။ကိုငိမ့်ချန်းပြောပြသွားတာပါ။အခုတော့ဒီအာရှနိုင်ငံတချို့ကမြန်မာလူသားတွေခေါ်ယူဖို့ကမ်းလှမ်းတဲ့တည်င်းကိုပြောပြတဲ့အခါမှာတော့ဘရူနိုင်းနိုင်ငံရဲ့စောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်ဖို့မြန်မာလူသားအများပြားခေါ်ယူဖို့ကမ်းလှမ်းထားတဲ့အကြောင်းမြန်မာအလုပ်ကင်ရှာဖွေအေဂျင်စီတချို့က VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့တည်င်းကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။မြန်မာအလုပ်သမားအများပြားခေါ်ယူဖို့ဘရူနိုင်းနိုင်ငံဘက်ကစိတ်ဝင်စားနေကြောင်းမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီက VOE ကိုပြောပါတယ်။အာရှနိုင်ငံတချို့ကဒီနှစ်ထဲမြန်မာ MOU လုပ်သားတွေကိုစတင်ခေါ်ယူနေပြီးအဲ့ဒီထဲမှာဘရူနိုင်းနိုင်ငံကအများအပြားခေါ်ယူဖို့ရှိနေတာပါထက်နေလင်းအေဂျင်စီကဥကြော်ထက်ကအခုလိုပြောပါတယ
်စပန်ရှိမယ်ဘရူနိုင်းရှိမယ်စင်ကာပူရှိမယ်မလေးရှားရှိမယ်နော်ဒီ MOU ပေါ့ဘရူနိုင်းတော့များပါလေအဲဒီလုပ်သားတစ်သိန်းနော်လုပ်သားတစ်သိန်းလို့တော့ကိုရှားထားတယ်
ဂျပန်နိုင်ငံကစစ်ရုံတွေကလည်းတလကိုမြန်မာလုပ်သားအယောက်900လောက်ခေါ်ယူဖို့ကမ်းလှမ်းထားတယ်လို့အေဂျင်စီတချို့ကပြောပါတယ်မြန်မာအများအပြားကဂျပန်နိုင်ငံမှာအလုပ်လုပ်ဖို့လဲစိတ်ဝင်စားလာတယ်လို့ထက်နေလင်းအေဂျင်စီကကိုကျော်ထက်ကဆက်ပြောပါတယ
်ဂျပန်ကတော့ခုနပိုင်းအရင်ကစိတ်ဝင်စားလာကြတယ်နော်ပထမတော့သူစိတ်ဝင်စားတာကဒီထိုင်းနောက်ပဲစိတ်ဝင်စားတယ်ဒီတက်နိုင်သူတို့တက်နိုင်တဲ့ပုံစံကြီးကစိတ်ဝင်စားကြတာကတော့စကားရော ဖေးလျက်ထားတဲ့ခလေးတွေပေါ့စိုက်သွေးတွေဘိုးဘောက်ဆောက်ဆောက်တို့အဲ့လိုကြီးတော့တကယ်ရတာပေါ့ဒီကဆက်ဆိုင်
ကိုဗစ်ကယောဂါနောက်ပိုင်းထိုင်းနိုင်ငံကိုလှုပ်သားစေလွတ်တာကိုမေလ10ရက်မှာပြန်စတင်ခဲ့ပြီးမြန်မာလှုပ်သား289ယောက်ကိုကနဦးစေလွတ်ခဲ့ပါတယ်။အခုဇွန်လ9ရက်အထိတလအတွင်းထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာ MOU လှုပ်သားက1000ဝန်းကျင်ရှိတယ်လို့အေဂျင်စီတချို့ကခန့်မှန်းပါတယ်။မြန်မာ MOU လှုပ်သား1000နဲ့ချီပြီးလိုအပ်တယ်လို့ထိုင်းလုပ်ငန်းရှင်တွေကသူတို့အစိုးရကိုပြောခဲ့ပေမဲ့လက်ရှိမှာကိုဗစ်ရောဂါကန့်သတ်ချက်တွေရှိနေစေဖြစ်လို့လုပ်ငန်းကျန်းကျန်မှုတွေတော့ရှိနေပါတယ
်။အခုကတော့အများဆုံးကြားတာတော့ခိုင်းလို့ခိုင်းနေကြတယ်ပေါ့။သူချက်ကိုသူတို့သတ်မှတ်တာကတော့၄ရက်ဝန်းကျင်လောက်တော့ရှိတယ်ပေါ့
။ Golden Sky Agency ကကိုတန်းထေးဦးပြောသွားတာပါ။နိုင်ငံသဘောတူစာချုပ်လောအမိုယူနဲ့မြန်မာလုပ်သားဆွေးနွေးနိုင်ဖို့အတွက်မြန်မာအလုပ်သမားရေးဌာနကလက်ရှိခွင့်ပြုထားတဲ့အလုပ်ကံရှာဖွေရေးအေဂျင်စီပေါင်း282ခုရှိပါတယ်။မြန်မာပြည်ရဲ့စီးပွားရေးကကျဆင်းနေပြီးအိမ်နီးချင်းထိုင်းနိုင်ငံဘက်ကတရားမဝင်အလုပ်သွားလုပ်သူတွေကတဖြည်းဖြည်းများလာပါတယ်။မနေ့တနင်္လာနေ့ကထိုင်းနိုင်ငံကချနဘူရီပြည်နယ်ထုံဖတ်ဖူးခရိုင်ထဲမှာမြန်မာနိုင်ငံသားအယောက်60ကျော်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီတရားထဲမှာတင်မဲ့မြန်မာနိုင်ငံသားအယောက်100ကျော်ကိုထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံအနောက်ကနေလာခဲ့ကြတာဖြစ်ပြီးလူကုန်ကူးမှုပွဲစားတွေကိုတယောက်ကိုမြန်မာကျပ်ငွေ16သိန်းကျော်နဲ့ညီမျှတဲ့ထိုင်းဘတ်3000နီးပါးပေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။ကုဆောင်ဝင်းလိုက်ပါရှင်။တစ်ဆက်သေးပဲဒီရနောင်းကော့တောင်းနေဆဲဂိတ်ပြန်ဖွင့်တဲ့တဲ့တင်ကိုပြောပြမှာပါ။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနေဆဲရနောင်းကော့တောင်းနေဆဲဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတော့တရဝင်းပြန်ဖွင့်လိုက်ပါပြီ။ဒါကြောင့်ဒီလောလောဆယ်မြန်မာဘက်ခြမ်းကနေထိုင်းဘက်ခြမ်းကိုသွားရောက်အလုပ်လုပ်ကိုင်နိုင်တော့မယ့်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းတဲ့တင်တောင်မအေးမာကတဲ့တင်ပေးပို့ထားပါရရှင
်။ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့ထိုင်းမြန်မာနေဆဲရနောင်းကော့တောင်းနေဆက်ဂိတ်ကိုဇွန်လ6ရက်နေ့ကစပြီးတရားဝင်ပြန်ဖွင့်ခဲ့တာကြောင့်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုသွားရောက်လုလုပ်ကင်လူတွေဈေးရောက်တဲ့သူတွေသွားရောက်လည်ပတ်လူတွေဟာယာယီနေဆက်ဖြတ်တန်းခွင့်လက်မှတ်ကိုလုပ်ပြီးသွားလာလို့ရပြီဖြစ်ပါတယ်။အခုဇွန်လ6ရက်နေ့ကနေတရားဝင်သွားလာခွင့်ပြုလိုက်တာဖြစ်ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရွှေပြောင်းလုံတမအရင်းမြစ်စင်တာကဝန်ထမ်းတဦးဖြစ်တဲ့ပိုပီတာကအခုလိုပြောပြပါတယ်။
ကျော်ရင်းရနေပြီးတော့ဟိုပါဘောဒီဒီပစာအုပ်တွေနဲ့နေဆက်ဖြတ်တော့ကြက်ကြော်ခွင့်နေသူတို့ကျေဝင်သွားလာခွင့်ပေးတယ်ပေါ့ border pass ပေါ့ဒီပစာအုပ်စာအုပ်အပြရောင်ပေါ့ကြွားကြတယ်မှာဟိုမှာအများသောအပြရောင်မှာဟိုကျွန်တော်ဒီနေ့တွေ့ရသလောက်ကတော့မှာငါတွားရောင်းတဲ့ဇမိုင်းကြီးရတယ်ပေါ့သူကနေချင်းပြန်ပေါ့နေချင်းပြန်လာတာပေါ့လောက်က immigration မှာတုံးချုပ်ပြီးတော့သူတို့အဲရနေတော့ပက်ချိတ်တွေနဲ့ရနောင်းဖက်သွားရတယ်ပေါ့မှာ
အခုဆိုရင်မြေစင်ရာကနန်းလောက်ထိုင်းနိုင်ငံဘက်ခြမ်းရနောင်းဘက်ကိုသွားလာတာတွေရှိနေပေမဲ့ထိုင်းဘက်ကတော့မြန်မာဘက်ကိုလာရောက်တာတွေတော့မရရှိသေးဘူးလို့လည်းကိုပီတာကပြောပါတယ်
။ဒါမျိုးနေရာ300လောက်တော့ရှိတယ်။ဒီလောက်ကရုံးနေမှာလဲဗီဗီစာအုပ်လုပ်တဲ့လူတွေကလည်းတိုးချိတ်နေတာပေါ့။လောလောဆယ်သူကစမှတ်ထားတာ6ရက်နဲ့8ရက်ပြောတယ်။နောက်တော့မှတဖြည်းဖြည်းနဲ့သူဖြေလျှော့ပြီးမှပြောတော့
ရနောင်းကော့တောင်းနေဆက်ဂိတ်ကိုဂျွန်လာတရနေ့ကစပြီးထိုင်းနိုင်ငံဘက်ခြမ်းကိုဆေးသွားကုသူတချို့ကသာသွာလာခွင့်ပြုခဲ့ပြီးလူအများသွာလာဖို့တရားဝင်ပြန်ဖွင့်လစ်တာကတော့ဂျွန်လာ6ရက်နေ့မှာပြန်ဖွင့်လာလို့လေကိုပီတာကပြောပါတယ
်ဆေးသွားကုတဲ့လူတွေတော့ပဲသူတို့ကဖွင့်ပြုတယ်လေဘွားကခရိုင်မူးရဲ့လက်မှတ်နဲ့ပဲဆေးသွားကုရဲ့ဟိုဟာအဲ့မျိုးလူတွေပဲသွာလာခွင့်ရတယ်တရားဝင်တော့ခွင့်မပေးဘူးအခု6ရက်နေ့ကျတော့တရားဝင်သွာလာခွင့်ပြန်ပြလိုက်တော့
ဒါဟာကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကျော်ကြာပိတ်ထားတဲ့နေဆက်ဂိတ်တွေကကော့တောင်းရနောင်းလန်းကိုပထမဦးဆုံးအကြိမ်ဖြစ်ပြန်ဖွင့်ပေးခဲ့တာဖြစ်ပြီးတခြားနေဆက်ဂိတ်တွေတော့ပြန်ဖွင့်တာမရှိသေးပါဘူးအခုဆိုရင်ထိုင်းနိုင်ငံမှာအချုပ်ကျပြီးလူရဲစီလို့ပြန်လာသူတွေထိုင်းကနေအပြီးနေရပြန်ရသူတွေကိုတော့မဲဆောက်မြဝတီမဲဆိုင်တာချီလိတ်လန်းတွေနဲ့အခုရနောင်းကော့တောင်းလန်းတွေကနေပြန်လည်လွှဲပြောင်းပေးနေတာလေးတော့ရှိနေပါတယ်။ဒါပေမဲ့နှစ်နိုင်ငံပြည်သူတွေသွာလာလဲပတ်တာမျိုးအလုလာလုတာမျိုးတွေကိုတော့ခွင့်မပြုထားပါဘူး။အခုကော့တောင်းရနောင်းလန်းကတော့နှစ်နှစ်ကျော်ကြာပိတ်ထားရကနေအခုပထမဦးဆုံးအကြိမ်ဖြစ်ပြန်လည်သွာလာခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
COA တင်တော့မတ်အေးမှာပါရှင်မကြခင်မှာတော့အင်္ဂါညချမ်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပ
ါတင်မတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်မတ်တွေရယူနိုင်ပါပြီလက်ဖြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click
ကျွန်တော်ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုမအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ဗီအိုအေမြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါတယ်အခုဒီဒုတိယပိုင်းနိုင်ငံရေးအကြောင်းဒီကောင်းစရာကမ္ဘာတစ်လွှာခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအဲ့ဒီမတိုင်ခင်မှာတော့ကျွန်
Luri Yanai Butre, Mexico Ga Muyi Gai Kozaleriha, Luko Rai Tuapiro, Koka Saite, Tong Durine, Dayai Titre Piro, Lojene Ji Dui Yanai Ao, New Baby Saipu Kainibare, Apinside Niagani, Baby Pit, Tolo Timbore T, Mexico Muyi Gai Nuiha, Colombia Nanga Dreama, We Out Losau Nide Jango, Rider the Nisamago, Chicken Biro, Kozo Winlanga, Jopjamava.
Mexico ga muye gaini ha, Colombia nangan ga yi itwe kaunne kukabine yane a, taunduri go ngwecho pepi, Colombia ga bengbiu tolo dure ne nisa swa bubang sangya lani elu, lungyue iyan shiri ne lukun ye tekjwa lu shaturi ga piobane, Mexico nangan dwe, nemi emi apia go tencho tana nilu, muye lanjao ni go ba tencho tana yi itwe, yese chancho de nilani itongpiu nire, Mexico ga Sinaloa ne Jalisco Nueva Generation muye gaini ha, Colombia ga dabou ni yazuo gai ni thang ga ni kala ator ja gre ga bengyu re go wae yu ni ga ja da ba tichin ga dilu re kha muye sei re go tetis sei wae yu yang cha ga ja be me akhu ro mexico ga muye gai ko sele re bengyu chulo de niya re ma yauk ni ja re so ra ti ta ni re lo dita gan ni ne le tama re ga writer tadin thana go pyo ba le bengyu thot de ko ka bin sai pyo mu cha sin la be me le di data ga bengyu chulo de no Nintel Lani Resura, Kulatamaga Muyu Sewa Type Ye Agency, UNODC, Nissin Sin Kanama, Trishibare, Dikuzlega, Bembure, Yitu San Jamie, Kamo on Blue Lojare, Colombia Ga, Leneka in Azu Alone, Sasan Ipile on Blue, Ni Nice on Yajare, Zinni BPC, Chemi Pona on Blue Lux on Yare, Surarego, the Rimpid in a Pansi Mide, Muye Guy, a poor one in Tangani, Jati Arello. Colombia yeta pue talangi tanaga ujoji Fernando Murillo gabio bare.
Como organización acá en territorio colombiano, lo que hay es unos.
México muy grande, Colombia más yao mi wao. Dame tu pueblo ni digo la vida yao we lo da. Tengo por juzgar yo sin yo.
Yo pisa piang le tal es sobre tal tamo tuya bi me. Tu no pu kau ne ku kabin ni sai pu muy grande ga ujoji talpan baby. Tu jo yin je de tanduri. ไซปิโอปัญญาရှင်တွေကไซปิโอကြတာလို့ဆိုပါတယ်2018နှစ်2019နဲ့2019ခုနှစ်ဒီမှာကိုကာအဓိကไซปิโอမှုနှုန်းစေကနန်းတောင်မရှိအောင်တည်တည်တသာကြာဆင်းသွားပေမဲ့အဲ့ဒီ၃နှစ်ထဲမှာပဲအဲ့ဒီဒေတာကဘင်းပြူထွက်ရှိမှုကတော့တိုးလာတယ်လို့ဆိုပါတယ်စီရင်နွားပါပြီးဝေးလံခေါင်ဖျားတဲ့ဒေတာတွေဟာတင်းနံအထွက်ကောင်းတဲ့အတွက်မက္ဆီကိုကမွေးရကိုင်းသားတွေအဲ့ဒီဒေတာတွေကိုပိုအရောက်များလာတယ်လို့ဗိုလ်ချ 2016ခုနှစ်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မခံတဲ့ FARC စတဲ့အဖွဲ့တွေထံကကိုကာရီနဲ့အရေးအသွေးကောင်းတဲ့ဗိမ့်မှုတွေကိုဝယ်ယူကြတယ်လို့ကိုလံဘီယာသမ္မတဟောင်းရဲ့လုံခြုံရေးဆိုင်ရာအကြံပေးရာရှိရာဖာယဲဂွာရင်းကပြောပါတယ
် Muy pragmática de los carteles mexicanos que compran
ဒါကလက်တွေ့ကြတဲ့ဆက်ဆံမှုပါစိုက်ပျိုးမြေနေရာကိုထိန်းချုပ်နိုင်မယ်ချက်တဲ့နေရာလည်းရှိမယ်လိုချင်သလောက်လည်းချက်ပေးနိုင်မယ်ဆိုတဲ့လူကမက္ကဆီကိုဂိုင်းတွေနဲ့ရေရှည်ဆက်ဆက်ရေးတည်ဆောက်နိုင်မှာပါ
မက္ကဆီကိုကမွေးရဂိုင်းကိုယ်စားလှယ်တွေရောက်နေတာဟာသိတာတယ်လို့ကောက်ကာနာရီနိုနဲ့နော်တဲဒဲဆန်တန်ဒါဒေတာကန်တွေကရိုက်တာကိုပြောပါတယ်မွေးရဂိုင်းသားတွေဟာကိုလံဘီယာကနေဘင်းဗျူတွေကိုဘလို့တဲထုတ်ယူကြမယ်ဆိုတာကိုတစ်ချိန်လုံးပြောနေကြတယ်လို့မက္ကဆီကိုလေတံနဲ့ဆွေးနွေးပြောဆိုနေကြတာတွေကိုကြားလိုက်ရတဲ့ဇပွဲတို့အမျိုးသမီးတဦးကပြောပါတယ
် Ellos llegaron a comer, pidieron la cerveza y hablaban
မက္ကဆီကိုဘီယာကိုမာတောက်နေကြတဲ့အဲ့ဒီလူတွေဟာဘင်းဗျူတွေကိုထရက်ကားနဲ့တဲဖို့ကိစ္စဆွေးနွေးနေကြပြီးသူတို့အနာဒေတာကန်တူကတ်သွားတဲ့အချိန်မှာဒေါသထွက်နေကြတယ်လို့အဲ့ဒီဇပွဲတို့အမျိုးသမီးကပြောပါတယ်။အဲ့ဒီအဖြစ်အပျက်ကို CCTV ကသင်းရိုက်တာသတင်းဌာနကလည်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။တခွဲကန်တိဆောက်တာနဲ့ ပစ္စည်းတွေမပို့ခင်တိုးလောင်ထားတဲ့နေရာတွေအပြင်ပစိဖိတ်မုတ်တရားကမ်းခြေမှာယာယီစိတ်ကမ်းတိဆောက်တာတွေအထိမူရခိုင်းတွေကငွေကြေးထောက်ပံ့ပေးခဲ့တယ်လို့ရိုက်တာသတင်းဌာနကတွေ့ရှိရတဲ့ရဲအထောက်အထားတွေမှာဖော်ပြထားပါတယ်။မူရခိုင်းတွေကဖြစ်စေခြင်းတဲ့အတိုင်းအထွတ်နှုန်းပိုကောင်းတဲ့အပင်တွေကိုစိုက်နေတဲ့အကြောင်းလယ်သမားတွေကလည်းအတည်ပြုပြောဆိုကြပါတယ်။ဒေသရဲ့ယာတိဥရုအခြေအနေပေါ်မူတည်ပြီးစိုက်ပျိုးတဲ့အပင်အမျိုးအစားအနည်းငယ်ကွဲပြားမှုရှိတယ်လို့ဆိုပါတယ်။အပင်အမျိုးအစားပေါ်မူတည်ပြီးမူရခိုင်းတွေကနာမည်ဝက်တွေပေးထားကြတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးမှုအားနဲ့ရာစင်ရဲနွမ်းပါမှုနဲ့အလုတ်ကင်ရှားပါတာငွေချက်ချင်းပေးနိုင်တာတွေကဒေသခံတွေအနေနဲ့သူတို့လိုချင်တဲ့ကိုကာဗင်တွေစိုက်ပျိုးပေးနိုင်ရေးစီယုံဖို့အတွက်မဟာအခွင့်အရေးကြီးဖြစ်တယ်လို့လူခွင့်ရေးတက်ကြလှူရှားသူဝယ်ဖရီဒိုကာနီဆာရက်စ်ကပြောပါတယ
်los cultivadores de coca en la región
ကိုကာဗင်စိုက်တဲ့တောင်သူတွေဟာသူတို့ဘဝမှာပထမဆုံးအကြိမ်ဖြစ်တဲ့ကြိုတင်ငွေရတာငွေသားချက်ချင်းရတာတွေဖြစ်လာပါတယ်
။တိုင်းပြည်အတွင်းတခြားနေရာတွေမှာလည်းအလားတူအခြေအနေတွေဖြစ်နေတယ်လို့ဆိုပါတယ်။2022ခုနှစ်အတွင်းကိုလံဘီယာမှာဘင်းဖြူမက်ထရစ်တန်ချိန်659တန်ဖမ်းဆီးရမိခဲ့ပါတယ်။ဒါပေမဲ့တရားရုံးကဥပဒေကြောင်းအရကန့်ကတ်မှုတွေ၊ဒေသမားတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကြောင့်အစိုးရကရည်မှန်းထားတဲ့ကိုကာစိုက်ပျိုးတဲ့လယ်မြေအေက3,200ကိုဖျက်ဆီးနိုင်ရေးဆိုတဲ့ရည်မှန်းချက်မပြည့်မီခဲ့ဘူးလို့ဆိုပါတယ်။ကိုလံဘီယာကထွက်တဲ့ဘင်းဖြူ600ခန်းလုံးကိုစစ်ပစ်သမုဒ္ဒရာကမ်းခြေတစ်လျှောက်ကတဆင့် speed boat တွေရင်ငုတ်သင်းမောဆန်ဆန်သင်းမောတွေနဲ့မက္ဆီကိုမူရခိုင်းတွေရဲ့စီစဉ်ညင်ကြားချက်နဲ့အညီတည်ယူကြတယ်လို့ဆိုပါတယ်။မှန်ရှိရာရှေလျားတဲ့ Pacific ကမ်းရိုးတန်းဒေသအပါအဝင်မူရမောင်ခိုခိုင်းတွေအသုံးပြုတဲ့မြစ်လက်တက်ဒေသတွေကိုကိုလံဘီယာကမ်းခြေဆောင်တပ်ကထိန်းချုပ်ရပါတယ်။ကိုလံဘီယာကမ်းခြေဆောင်တပ်ဟာ2021ခုနှစ်အတွင်း Pacific ကမ်းခြေတစ်လျှောက်မှာဘင်းဖြူတန်ချိန်180ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ကိုလံဘီယာကထွက်တဲ့ဘင်းဖြူတွေကိုဗင်နီဇွဲလားနိုင်ငံကိုဖျက်ပြီးမြောက်ဖက်ကိုကုန်းလန်းကြောင်ကတဆင်တင်ပို့ကြတယ်လို့ကုလသမဂ္ဂမွေးစေဝါတပ်ဖြတ်ရေးအဖွဲ့က2021ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဇော်ဝင်လိုက်ပါရှင်။မကြခင်မှာတော့စစ်ကောင်စီချိတ်ပိတ်တင်းဆဲခဲ့တဲ့နေအိမ်နဲ့အဆောက်အအုံတွေကြောင်းတင်ပြထားတဲ့မြင်ကွင်းကျယ်မှတ်စုကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေကိုပြောပြမှာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေကိုထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟန်တာရေးယူကရိန်းတပ်ဖွဲ့တွေညီမျိုးစုံနဲ့ဂျိုးပန်နေပါတယ်။တခါ Apple ကြီးပညာကုမ္ပဏီကနောက်မှငွေချေစနစ်ပုံစံတစ်မျိုးမိတ်ဆက်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့10မိနစ်တာသတင်းတိုတွေကိုတော့မအေးတနာကျော်ကပြောပြမှာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းကဖိကြိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကလည်းတပ်နိုင်သမျှတားဆီးနိုင်မှုစူးစမ်းနေကြတာပါ။ယူကရိန်းစစ်သားတွေကသူတို့တန်ကားတွေကိုရုရှားဝင်ဟင်ကင်းလှည့်မှုတွေကနေမမြင်ရအောင်တပ်ပင်တွေအောက်မှာဖွက်ထားတာဖြစ်ပါတယ်။စစ်ကောင်းတွေကိုခုတ်ပြီးတော့ကားတွေဖုံးသွားအောင်နောက်ပြီးတော့အပြောက်တံတွေကိုလည်းတစ်ခတ်တွေနဲ့ရောရှက်ပြီးတော့မမြင်ရအောင်လှုပ်ထားကြပါတယ်။နိုင်ငံအရှေ့ပိုင်းကစီရီဗယ်ရိုဒေါနက်စ်မြို့နောက်ပြီးတော့လစ်စီချန့်ခ်စ်မြို့တို့ကိုသိမ်းပို့စူးစမ်းနေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေဖျက်တိုက်နေတာပါ။အဝေးကနေလည်းလက်နက်ကြီးတွေနဲ့ဖြစ်သလိုတိုက်ပွဲတို့တန်ကားတွေနဲ့ရန်သူကိုအ мян တိုက်ပြီးပြေးကြတာမျိုးတွေလည်းလုပ်ပါတယ်။ဒီဒေါဘတ်စ်ဒေတာကတိုက်ပွဲတချို့မှာတော့ရုရှားဘက်ကနေသိမ်းယူထားလိုက်တယ်ဆိုရယ် T-80 တန်ကားတွေတုံးပြီးတော့ယူကရိန်းတပ်တွေပြန်ပြီးတိုက်နေကြတာပါ။ယူကရိန်းနိုင်ငံရဲ့စစ်မှုဖွံ့ဖြိုးတဲ့ဒေါဘတ်စ်ဒေတာတစ်ခုလုံးကိုသိမ်းဖို့ရုရှားအစိုးရရဲ့ရည်မှန်းချက်အရဆိုရင်ဒီ Serious Fero Donets မြို့ကိုတိမ့်ပိုက်ဖို့ကတိတ်ကိုအရေးကြီးလာတာဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့ကဒုံးကျည်ဆန်းတက်မှုကိုတုံ့ပြန်ပြီးတော့နောက်တစ်နေ့တနင်္လာနေ့ဇွန်လ6ရက်နေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်ပြီးတော့ပယ်ရင်တက်ဒုံးကျည်ရှစ်ဆင်းပြစ်လွတ်ခဲ့ပါတယ်။ဆယ်မိနစ်ပဲကြာတဲ့ဒီစီရေးလေ့ကျင့်မှုမှာATACMS ဒုံးစနစ်တော်နေပြင်ကနေနေပြင်ပြစ်ဒုံးကျည်မျိုးစားအမေရိကန်ကတစ်စင်တောင်ကိုရီးယားက9စင်ပြစ်လွတ်ခဲ့တာပါ။မြောက်ကိုရီးယားနဲ့ပတ်သက်ရင်ပို့ပြီးတော့တင်းတင်းကြပ်ကြပ်ကြိုင်တွေမယ်လို့တောင်ကိုရီးယားသမ္မတတက်ဂရိပြူထားတာကိုအခုစီရေးလေ့ကျင့်မှုတွေကထင်ဟပ်စေပါတယ်။မြောက်ကိုရီးယားကတင်းငွေတွေနေတော့ကဒုံးကျည်ရှစ်စင်ကိုမြို့တော်ပျုံရဲအနီးနေရာ၄နေရာကနေပြီးတော့35မိနစ်ကြာပြစ်လွတ်ဆန်းတက်ခဲ့တာမလို့မြောက်ကိုရီးယားကဒီနှစ်တည်းအတွင်းဒုံးကျည်စန့်တက်ပြစ်ခတ်မှုတွေထဲမှာအခုနောက်ဆုံးစန့်တက်မှုကအကြီးဆုံးဖြစ်ပါတယ်။ ဒါပေမဲ့တိုင်ငင်ကတော့တောင်ကိုရီးယားနဲ့အမေရိကန်ပြောင်းစုလို့ဇွန်လ2ရက်နေ့ကနေ4ရက်နေ့အထိ3ရက်တန်းပူရဲစီရီလူချင်းမှုပြုလုပ်ခဲ့ပြီးတော့လင်းနစ်တာကာလာတွင်ပထမဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်လေယာဉ်တင်စစ်သမောတွေပါဝင်ခဲ့ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမ်းလွန်ပင်လယ်ပြင်နိုင်ငံတကာရေပိုင်းနဲ့ထမပြုလုပ်ခဲ့တာဖြစ်ပြီးတော့စစ်သမောကာကွယ်ရေးရင်းငုပ်သမောကာကွယ်ရေးစနစ်ဒါတွေလည်းပါဝင်ပြီးတော့ပူရဲလေချင်းမှုပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်ကပြောပါတယ်။American ရဲ့ USS Ronald Reagan လေယာဉ်တင်သမောကြီးကအလေးချိန်တန်တသိန်းနဲ့နျူကလ িয়ার လက်နက်တင်ဆောင်တဲ့လေယာဉ်တင်သမောကြီးဖြစ်ပြီးတော့သူလည်းဒီစစ်ရေးလက်ရှိမှာပါဝင်ခဲ့သလိုပယ်တင်းတဲ့ဒုံးကျည်တင်ဆောင်ထားတဲ့ USS Edinburgh ပြီးတော့စွဲဆောင်တိုက်ခိုက်ရေးစွမ်းရည် Aegis နဲ့တက်ဆင်ထားတဲ့ USS Bedford ဖြတ်သမောတို့အပြင်စစ်ဖြစ် USS နဲ့ Beacon သမောကြီးတို့လည်းလိုက်ပါပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကုန်တင်တက်တာတွေထားတဲ့စိတ်ကံဇွန်လ4ရက်နေ့ကစပြီးတော့မိကြီးအကြီးကျယ်လောင်ကလေးမိသက်သမားတွေ3ရက်ဆက်တိုင်းမိနှိမ်တက်ခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းစစ်တကောင်းစိတ်ကံမျိုးနဲ့25မိုင်ကွာစစ်တပ်တင်တာမျိုးမှာဖြစ်တဲ့အဲဒီမိလောင်ကျွမ်းမှုကတော်တော်နဲ့နှိမ်မရတာဖြစ်ပါတယ်။မိကိုထိန်းထားလိုက်နိုင်မှုမဲ့အပြည့်အစုံမငြိမ်သက်နိုင်တာပါ။မိက hydrogen peroxide ဓာတုရေတွေပါတဲ့ကုန်တင်တက်တာကွန်တိန်နာကနေပြီးတော့စာဖြစ်တာလို့မိသက်အရာရှိတွေတွက်ဆကြပြီးတော့အနည်းပတ်ဝန်းကျင်ကကွန်တိန်နာတွေလည်းတခြားဓာတ်ရုပ်ပစ္စည်းတွေပါတာမလို့ကြီးမားတဲ့ပတ်ကွယ်မှုတွေဖြစ်ကုန်တာပါဒီထဲမှာတည်ဆုံးသူအရေအတွက်ကိုအစပိုင်းမှာ49ဦးလို့ပြောထားပေမဲ့နောက်ပိုင်းမှာတော့41ဦးလို့ပြန်ပြီးပြောကြပါတယ်ဒဏ်ရာရသူအရေအတွက်က200ကျော်ပါတယ်အဲ့ဒီထဲမှာမိသက်သမား9ဦးလည်းအသက်ဆုံးရှုံးခဲ့ရပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကအရာရှိ90ကိုကယ်ဆယ်လိုက်နိုင်ပါတယ်အဲ့ကဲဆယ်မိတဲ့ထင်မှာတော့ရဲရရှိ10ဦးလဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Dutch နဲ့ Bangladesh ဖက်ဆက်လုပ်ထားတဲ့ container ကွင်းမှာစုစုပေါင်းကုန်တင်တက်တာအလုံးပေါင်း 4,000 ကျော်ရှိပြီးတော့အဲ့ထင်မှာအများပြားကဓာတ်ရုပ်ပစ္စည်းကုန်တက်တာတွေပါဝင်ပါတယ်။အခုဒီမီးလောင်ကျွဲမှုကြီးက Bangladesh ရဲ့ဘေးကင်းလုံခြုံရေးစည်းမျဉ်းမှုတွေနဲ့ပတ်သက်လို့လက်ညှိုးထိုးစရာနောက်ထပ်ဖြစ်ရဆိုးကြီးတစ်ခုဖြစ်ပါတယ်။Apple နည်းပညာကုမ္ပဏီကတော့ဇွန်လ6ရက်နေ့ကပဲသူ့ရဲ့ iPhone တွေအတွက် software အသစ်ထပ်ထုတ်လိုက်ကြောင်းကြေညာပြီးတော့သူတို့ကုန်ပစ္စည်းဝယ်ယူမှုအစီအစဉ်အသစ်ကြောင်းလည်းကြေညာသွားပါတယ်။သူတို့စီကနေပစ္စည်းတွေငွေမချေတဲ့အရင်ဝယ်နောက်တော့မှငွေချေနိုင်တဲ့စနစ်သစ်ဖြစ်ပြီးတော့နောက်ပစ္စည်းသစ်တစ်ခုဖြစ်တဲ့ M2 chip တွေအသုံးပြုထားတဲ့ MacBook Air computer အသစ်ကိုလည်းမိတ်ဆက်သွားပါတယ်။ Apple computer မှာထည့်ထားတဲ့ M2 chip ကသူတို့ရဲ့ပထမအဆုံးတီထွင်တဲ့ M1 chip ရဲ့အဆက်ဖြစ်ပါတယ်။အရေးသေးကိုပုံမြင့်ထားလိုက်တာပါ။နောက်ပြီး Apple ကသူ့ရဲ့ကွန်ပျူတာတွေရဲ့ဒီ laptop iOS စနစ်မှာလုံခြုံရေးကိုပို့ပြီးတော့တင်းကျပ်နိုင်မှုလုပ်နေတာဖြစ်ပါတယ်။ Apple ရဲ့ဒုတိယအကြီးဆုံးနှစ်ပတ်လည်အခမ်းအနားဖြစ်တဲ့ Worldwide Developers Conference မှာအခုကားသစ်တချို့မှာတွေ့ရမယ်။ Car Shaken Dashboard ပုံစံအတစ်ကိုလည်းကြားသာသွားပါတယ်။ကားတွေပို့ပြီးဘေးကင်းလုံခြုံမှုရှိစေရေးအတွက်ဖို့တို့ Jaguar တို့လိုမျိုးကားကုမ္ပဏီတွေနဲ့သူတို့က Model 3တချို့မှာ Apple စနစ်ကိုထည့်သွင်းထားတာဖြစ်ပါတယ
်။ဒါကတော့ Social သတင်း Media ရေပေါ်ကဒီသတင်းတူတွေကိုမဲတနာကျော်ကစူးစီးတင်ပြသွားတာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကရုန်းကန်ထွက်ပေါ်လာတဲ့ကမ္ဘာနိုင်ငံတွေဟာငွေကြေးဖောင်းပွားမှုပြဿနာကိုထပ်ပြီးတော့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအစားအသောက်လောင်စာဆီဈေးတွေတက်လာနေတဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့သမ္မတဂျိုးဘိုင်ဒန်အပေါ်ဖိအားပေးမှုတွေကတိုးလာနေပါတယ်။မစ္စတာကွင်းသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြမှာပါရှင်။
မဲခင်ပြာစုကယောဂကူးစက်မှုတွေကြားကရုံးထွက်ပြီးတော့ပြက်လဲအာယူနေစီမှာပဲစီးပွားရေးအရာအ धिक အခက်အခဲတစ်ခုကိုကြုံတွေ့လာရပြန်ပါလေလူတွေကအလောက်ကံတွေရှာဖွေနေသလိုလောကလားစာတွေကလည်းမြင်လာပါလေဒါမှလည်းပြီးခဲ့တဲ့နှစ်တွေအတွင်းကုန်ကျစရိတ်တွေကုန်စည်နှုန်းတွေကလည်းတိုးလာနေတာပါအထူးသဖြင့်လောင်စာဈေးတွေပါ
ဒီနေ့ဟာလွှတ်တော်တက်တန်းဝင်ရွေးကောက်ပွဲတွေကျင်းပမယ့်အချိန်ဖြစ်တာကြောင့်လေငွေကြီးဖောင်းပွားမှုပြဿနာပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာတာကြောင့်သမ္မတဘိုင်ဒန်အတွက်လည်းအဓိကပြဿနာတစ်ခုဖြစ်လာပါလေ တင်ရင်းတွေကထွက်လာတဲ့ABC ရုပ်တံနဲ့Ipsos စစ်တမ်းတွေအရသမ္မတဘိုင်ဒန်ရဲ့ငွေကြေးဖောင်းပွားမှုအပေါ်ကန်တွေးပုံကို28ရာခိုင်နှုန်းကပဲထောက်ခံတယ်လို့ပြောပါသေးတယ်။သမ္မတဘိုင်ဒန်ကတော့ငွေကြေးဆိုင်ရာစည်းကမ်းတွေမကြသေးခင်လာပိုင်းတွေကလေးကအချမှတ်နေတဲ့ဘူပန်ကိုပဲဒီကိစ္စကန်တွေးဖို့ဆက်ပြီးတော့တာဝန်ပေးထားတယ်လို့ဆိုပါသေးတယ်။ လောင်စာစီစင်းတဲ့အိမ်သုံးပစ္စည်းတွေဈေးတွေတက်နေရပြီးရော့သွားအောင်တော့လှုပ်ဆောင်စရာတွေရှိနေတာတွေကိုထပ်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းပြောဆိုထားတာပါ။ကျွမ်းကျင်သူတွေကတော့ငွေကြေးဖောင်းပွားမှုကိုထိန်းနိုင်အောင်သမ္မတဘိုင်ဒန်အနေနဲ့ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုနေတဲ့အချိန်ထဲမှာပဲ GYA ဆောင်ရွက်မှုကြုံနေရတဲ့အနေအထားမျိုးတော့မရောက်အောင်တော့ဟန်တာရနိုင်မယ်လို့ပြောဆိုနေကြပါသေး
Right now, what we are doing is preparing for the road ahead where you're
ဒီတိုင်းဆက်သွားနိုင်အောင်လဲလုပ်ကင်နေပါတယ်။မဲခင်ပြောင်စုမှာဓာတ်စီဒီဇယ်ဈေးတက်လာတာတွေကအဓိကစိုးရိမ်နေရတဲ့အနေထားပါ။ပြီးခဲ့တဲ့နှစ်ကတည်းကဈေးတွေတက်နေတဲ့အချိန်မှာပဲယူကရိန်းကိုရုရှားကကျူးကျော်ခဲ့တဲ့စစ်ပွဲကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ထုတ်လုပ်မှုတွေကျဆင်းပြီးတော့ဈေးတွေထက်တက်လာပါသေး။ရီပက်ဘလစ်ကန်တွေကတော့သမ္မတဘိုင်ဒန်
Biden's a rich kid, has no idea
how to do it. All he does is inflation. If he doesn't know how to do it, he doesn't know how to do it.
သူကလူတိုင်းကိုလိုက်အဖြစ်တင်နေပါတယ်ငွေကြေးဖောက်ဖောက်မှုတွေရုရှားတမရပူတင်ကိုလည်းအဖြစ်တင်နေပါတယ်ဖိခဲ့တဲ့တဲ့အတွင်းကပဲရေနံထုတ်လုပ်တဲ့နိုင်ငံတွေကလာမယ့်နှစ်လမှာရေနံစင်းတွေပို့ပြီးတော့ထုတ်နိုင်အောင်လုပ်မယ်ဆိုပြီးတော့သဘောတူဆုံးဖြတ်လိုက်ပါတယ်ဒါဟာငွေကြေးဖောက်ဖောက်မှုကိုတိုက်ချနိုင်ရေးနိုင်ငံတကာနဲ့တာဝန်ရှိအောင်မြင်မှုတစ်ခုအဖြစ်တမရပါတယ်ဆိုရတ
နိုင်ငံတန်စင်ပါရှင်အမေရိကန်နိုင်ငံ၏အကြောင်းတီကောင်းစရာအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့အီတလီနိုင်ငံကမိရထားပြတိုက်စီကိုခေါ်သွားမယ်ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့မြင်ကွင်းကျဲမှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါမြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးတဲ့နောက်အခုဒီ2022ခုနှစ်မေလလယ်ကျော်တဲ့အထိစစ်ကောင်စီကချိတ်ပိတ်မှုတွေထဲမှာနေအိမ်နဲ့အဆောက်အအုံ980ကျော်ရှိသွားပါပြီ။အသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျဲမှတ်စုဖြစ်တင်ပြထားပါတယ်။
ဆက်အနာသိမ်းပြီးနောက်2022ခုနှစ်မေ20ရက်အထိလေရင်နဲ့အဆောက်အအုံ980ကျော်ကိုစစ်ကောင်စီကချိတ်ပိတ်သိမ်းဆည်းရပါတယ်။2022ခုနှစ်နိုဝင်ဘာလတလထဲမှာလေရင်နဲ့အဆောက်အအုံ140ကျော်မလဲချိတ်ပိတ်ခံရပြီးအများဆုံးဖြစ်ခဲ့ပါတယ်။2022ခုနှစ်ဇန်နဝါရီ25ရက်ကနေမေ20ရက်အထိလေးလနီးပါးကာလအတွင်းချိတ်ပိတ်သိမ်းဆည်းခံရတဲ့နေအိမ်110ကျော်ရှိခဲ့ပါတယ်။ချိတ်ပိတ်သိမ်းဆည်းခံရမှုအများဆုံးဟာစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းတစ်ခုထဲမှာလည်းနေအိမ်နဲ့အဆောက်အအုံ160နီးပါးသိမ်းဆည်းခံခဲ့ရပါတယ်။ဒုတိယအများဆုံးသိမ်းဆည်းခံရတာကရန်ကုန်တိုင်းအတွင်းဖြစ်ခဲ့ပြီး122လုံးထက်မနည်းရှိခဲ့ပါတယ်။မန္တလေးတိုင်းမှာ88လုံးနဲ့မကွေးတိုင်းမှာ48လုံး၊ AR တိုင်းမှာ48လုံးနဲ့ပဲခူးတိုင်းမှာ33လုံးထက်မနည်းချိတ်ပိတ်ခံခဲ့ရပါတယ်။
စ်ကောင်စီကချစ်ပိတ်တင်းစီခဲ့တဲ့နေအိမ်နဲ့အဆောက်အုံတွေက 63.9 ရာခိုင်နှုန်းကတာမန်အရသားတွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။25ရာခိုင်နှုန်းကတော့လွတ်တော်ကိုယ်စားလှယ်တွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။17ရာခိုင်နှုန်းကျော်ကတော့မြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ပါတီရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။သူတို့ပြန် NUG CRPH PDF တွေနဲ့ပတ်သက်တဲ့ဆိုပြီးတင်စီခံရတဲ့နေအိမ်အဆောက်အုံ330ကျော်တည်းမှာရှိပြီးအများဆုံးဖြစ်ပါတယ်။စာနာပြတာတွေနဲ့ပတ်သက်ပြီး18လုံး၊ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီး73လုံးနဲ့စီတီအမ်လှုပ်ရှားတာတွေနဲ့ပတ်သက်ပြီး6လုံးတို့ကိုလည်းတင်စီခဲ့ပါတယ်။အကြောင်းရင်းတိတိကျကျမသိရပဲချိတ်ပိတ်ခံရတဲ့နေအိမ်နဲ့အဆောက်အုံအရေအတွက်210ကျော်ရှိခဲ့ပါတယ်။
ISP မြန်မာမြင်ကွင်းကျဲမှတ်စုပါရှင်အခုတော့ကဘာတလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအီတလီနိုင်ငံဖလော်ရန့်စ်မြို့မှာမိရထားပုံစံတူအယုတ်လေးတွေကိုပြသထားတဲ့ပြတိုက်တစ်ခုဖွင့်လှစ်နေပါပြီခီးတဲ့တွေကုံတွေတင်ဆောင်သွားလာနေတဲ့မိရထားယုတ်လေးတွေကဒီဥရောပတလွားမှာတကယ်ရှိတဲ့ရှုခင်းအလှတွေကြားပြေးဆွဲသွားလာနေတယ်လို့ဖြစ်အောင်ပြင်ဆင်ပြသထားတာပါပုံစံတူမိရထားယုတ်ကလေးတွေဒီကိုယ်တိုင်ဆင်ရတာဝါသနာပါသူတွေရဲ့ဖန်တီးမှုတွေကိုမြင်ရမယ့်မိရထားပြလိုက်စီကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာကျမတို့ကိုခေါ်သွားပါလိမ့်မယ်ရှင်
အီတလီနိုင်ငံဖလော်ရန့်စ်မြို့ကစန်တာမာရီယာနိုဗယ်လာမိရထားဘုရားရုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေကုံတွေကိုတင်ဆောင်ထားတဲ့မိရထားရုပ်ကလေးတွေကအီတလီ၊ဩစတြီးယားနဲ့ဂျာမနီနိုင်ငံတွေကြားမှပြေးဆွဲတက်ဝင်နေပါတယ်။အီတလီနိုင်ငံအယ်ဘတ်ဂျွန်းရဲ့ရှုခင်းအမှားတွေ၊ဩစတြီးယားနိုင်ငံကတာယာတဲ့တောင်တန်းတွေ၊ဂျာမနီကဘီတုကာမြောက်အဆောက်အဦတွေကြားသွားလာနေကြတဲ့မိရထားလေးတွေကအပြစ်မှားတကယ်ရှိတဲ့မိရထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မိရထားရုပ်ကလေးတွေဖြစ်ပါတယ်။ဝါသနာပါသူတွေအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မိရထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်တက်ဆင်ခဲ့သူတယောက်ရဲ့ဝါသနာနဲ့စိတ်ရှိလက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါသနာရှင်မာကတ်ဂျူဆက်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မိရထားရုပ်ကလေးတွေကို180စတူရန်မီတာအခြေအဝင်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အနုစိတ်အချိန်ပေးတက်ဆင်ရတဲ့မိရထားလေးတွေမိရထားတန်လန်းတွေကို Marcus Giuseppe က1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Plastico è nato da una passione di mio padre per in realtà per le macchine, i modellini di macchine, poi dopo nel negozio non trovando le macchine si è innamorato.
ကိုယ်စီရတဲ့ပုံစံတူမော်တော်ကားအယုတ်တွေကိုအင်ပတန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖေရဲ့ဝါဒနာကနေပြီးတော့ဒီမိရထားပုံစံတူတွေဖြစ်လာတာပါ။သူငငယ်ကဒီကိုယ်စီမှုတဲ့ပုံစံတူကားအယုတ်ကိုစိုက်မသွားဝယ်တော့ကားရီတစ်စီးမှရှာမတွေ့ခဲ့ပါဘူး။အဲ့ဒါနဲ့ဆိုင်ပန်ရှင်ကမိရထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်။အဲ့ကစပြီးတော့မိရထားရဲ့ပုံမှာသူ့ရဲ့စိတ်ဝင်စားမှုစတာပါ။အရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမဟုတ်လို့ပြတိုက်လုပ်မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်။ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စီခြင်းမျှဝေခြင်းနဲ့စိတ်ရှိကြပါတယ်။ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပါ။
မာကတ်ဂျိုဆပေလိုပဲပုံစံတူမိရထားယုတ်ကလေးတွေကိုတက်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့ယုတ်ကလေးတွေလည်းအထိမှပါပါတယ်။ဝါသနာရှင်တွေရဲ့ဖန်တီးမှုကရမ်းမသွားသလိုယုတ်ကလေးတွေကလည်းပိုပြီးသားတိုးလာပါတယ်။မိရထားလှိုင်ကူတွေ၊ဘူရာယုံတွေ၊စိမ့်ဆိုတဲ့ရှုခင်းတွေကြားမှသွားလာနေတဲ့မိရထားငယ်လေးတွေကအပြစ်မှတကယ်သွားလာပြေးဆွဲနေတဲ့မိရထားတွေလိုဖြစ်နေပါတယ်။ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်းအထန်တကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြတိုက်ကိုခင်းချင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါဗျ။
I luoghi esistono realmente e poi qui si trasformano ovviamente in un paesaggio.
ဒီမှာပြထားတဲ့နေရာတွေအပြင်းအထန်လည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နည်းနည်းပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့
မြန်ကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါအီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူးဒါကြောင့်အယ်ဘတ်ဂျွန်ဘော်ကပေါ်ဒူဆာဆာယူမျိုးလေးပါပါတယ်ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်ကော်တီနာတောင်တန်းတချို့လည်းပါပါတယ်မီလန်မီယထာဘူဒာယံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်ရင်ထဲကနှစ်သက်တဲ့နေရာတွေကိုစစ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ
လွန်ခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကစ်ယူစပီဖန်တီးတက်ဆင်ထားတဲ့မြေယထာရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြားလိုက်မှတိတိတတ်တတ်မပြနိုင်ခင်ကမိသားစုပိုင်းလေတော့ချန်တွေကကိုရောင်ထဲမှထားခဲ့ရတယ်လို့လေရင်ကိုရောင်တစ်ခုထဲမှလည်းထားခဲ့ရပူပါတယ်အခုတော့ဒီမြေယထာရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမြေယထာပြားလိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြားလိုက်ဖန်တီးသူတွေကပြောပါတယ်
ma in realtà la cosa straordinaria
è che non rappresenta niente è un grande sogno ပြတ်တာထားတဲ့ပုံစံတူအယုတ်တွေရဲ့ထူးခြားချက်ကတော့ဘာကိုမှကိုစားပြုလုပ်ထားတာမဟုတ်တာပါပဲလူတယောက်ရဲ့စိတ်ကူးအိမ်မက်တွေကလူတွေစိတ်ဝင်စားစရာဖြစ်နေတာပါကျွန်တော်တို့မျိုးလုံးမိတ်ပြီးတော့စိတ်ကူးရင်ကြည့်တဲ့အခါတခြားရှုထောင့်မြင်ကွင်းတွေပေါ်လာပါတယ်အဲ့ဒါကိုလက်တွေ့ပုံဖော်လိုက်ရင်ကိုယ့်အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါလ
လှုပ်ထားတာဖြစ်ပါတယ်
။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေချာမှပို့ပြီးနှမျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်းတွေကိုလည်းပြတိုက်ဖန်တီးသူတွေကထဲသွင်းထားပါတယ်။နေကင်းကနေညဘက်ပြောင်းသွားတာမျိုး၊ရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတစ်ခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto
ပုံစံတူအရုပ်တွေကိုပုံဖော်ပြတာတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါတယ်။ဒါမှကိုပုံဖော်ပြတာခြင်းနဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါ။ဒါကြောင့်ရှုခင်းတွေရှားမှာယထားတွေသွားလာနေတဲ့သုံးဖက်မြင်ပြတာမှုလုပ်တဲ့နေရာမှာအမြင်နဲ့အကြားကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြတာမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါတယ်။
အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထားလေးတွေစုစည်းပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အံ့ဩအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါဒနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသင်နေဖို့ဆိုတဲ့အသည့်မျိုးရသွားစီခြင်းတယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်။ဒီပုံစံတို့မြည့်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့ပြောလင်းတယ်လို့လည်းပြောပါရဲ့ရှင်ကျွန်မဆုမြတ်မယ်ပါအ
ဲ့တော့မက်ဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်အခုဆက်လက်ပြီးတော့လည်းမက်ဆုမြတ်မွန်ကတင်အချင်းချုပ်ကိုပြောပြမှာပါရှင်ရုရှားကျူးကျော်စစ်ကိုခုခံတိုက်နေတဲ့ယူကရိန်းကိုဂျာမနီနိုင်ငံကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတပ်တွေကိုမောင်းထုတ်ဖို့လိုအပ်နေတဲ့ပြည်လက်နက်တွေပို့ဆောင်ပေးနေမှာဖြစ်တယ်လို့လစ်သူဝေးနီးယားနိုင်ငံဗီလနက်စ်မြို့မှာဂျာမနီဝန်ကြီးချုပ်အော်လော့ရှော့စ်ကပြောကြားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယား၊မလေးရှားထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကနေအမေရိကန်ကတင်သွင်းနေတဲ့ဆိုလာပြားတွေကိုဒီနှစ်နှစ်အခွန်ကင်းလွတ်ခွင့်ပေးမယ်လို့ဘိုင်ဒန်အစိုးရကတင်းလာနေတော့ကကြေညာခဲ့ပါတယ်။စွန့်အင်အတွက်ဒီဆိုလာပြားတွေတက်ဆင်ပေးတဲ့လုပ်ငန်းတွေအနေနဲ့ဆိုလာပြားတွေတက်လက်လို့တက်ဆင်ရေးလုပ်ငန်းတွေခက်ခဲကြံ့ကြာနေတဲ့အခြေအနေကိုကြော်လွှမ်းနိုင်အောင်လို့ဒီနိုင်ငံတွေကဆိုလာပြားတွေအတွက်ကိုသွင်းကုန်ခွင့်ကိုကင်းလွတ်ခွင့်ပြုလိုက်တာပါ။ကမ္ဘောဒီးယား၊ဗီယက်နမ်၊ထိုင်း၊မလေးရှားနိုင်ငံတွေကဆိုလာပြားတွေမှာတရုတ်ပစ္စည်းတွေတုံထုတ်လုပ်တဲ့ဆိုတဲ့ဆွဆွဲချက်ထွက်ပေါ်ခဲ့တာကြောင့်စီဘာကူတန်းဌာနကစုံစမ်းနေတယ်လို့မလာရုံကကြေညာခဲ့တဲ့အတွက်ဆိုလာပြားတက်တဲ့လုပ်ငန်းတွေမရေမရာဖြစ်ခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကြားမှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှုအမိုက်အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဒီကနေ့မှာတော့ကက်ဘိနက်လွှတ်တော်အဖွဲ့နဲ့ဒီအစည်းအဝေးလုပ်ခဲ့ပါတယ်။တင်းလာနေတော့ကမဲခွဲမှုအတွေ့မှာထောက်ခံမဲ231မဲ၊ကန့်ကွက်မဲ148မဲနဲ့အယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပြီးတဲ့နောက်ကက်ဘိနက်အဖွဲ့ကိုကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကပြောကြားခဲ့ပါတယ်ရှင် ။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမျက်မှုံကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆုမူပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ င်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ဘေးအန္တရာယ်အသေးသေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.